ထိုင်းနိုင်ငံတောင်ပိုင်းစူရထာနီခရိုင်အတွင်းကလိတ်ကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့နှစ်ဦးတို့အသက်ခံရမှုနဲ့ပတ်သက်ပြီးအဲ့ဒီကျွန်းမှာအလုလုနေထိုင်နေကြတဲ့မြန်မာရွှေပြောင်းအလို့သမား3ဦးကိုထိုင်းရဲကစစ်ဆေးမေးမြန်းနေပါတယ်။ဘယ်သူတွေဖြစ်ကြတယ်ဆိုတာကိုတော့ထိုင်းရဲဘက်ကထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး။အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကပြောပြမှာပါ။
ထိုင်းနိုင်ငံကိုအလဲလာတဲ့ဗြိတိန်နိုင်ငံသားအသက်24နှစ်အရွယ်ဒေးဗစ်မိုင်လာနဲ့အသက်23နှစ်အရွယ်ဟန်နာဝစ်ရိုက်တို့နှစ်ဦးဟာစက်တင်ဘာလ14ရက်နေ့ကကော့တောင်ကျွန်းမှာအသက်ခံခဲ့ရတာဖြစ်ပြီးစက်တင်ဘာလ15ရက်နေ့မှာတနင်္လာနေ့မှာသူတို့ရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့ထိုင်းရဲတွေကဒီအသက်ခံရမှုနဲ့ပတ်သက်ပြီးမြန်မာရွှေပြောင်းအလို့သမား3ဦးတို့ကိုစစ်ဆေးမေးမြန်းပြီးသူတို့ရဲ့အိမ်ကိုလည်းရှာဖွေခဲ့ပါတယ်။အခင်းဖြစ်တဲ့နေရာအနီးမှာပေါက်ပြားတစ်ချောင်းလဲတွေ့ရတာမို့အခုအသက်ခံရသူတွေဟာပေါက်ပြားနဲ့ရိုက်နဲ့ခံရတာဖြစ်နိုင်တယ်လို့လဲထိုင်းအာဏာပိုင်တို့ကယူဆနေကြပါတယ်။စူရထာနီခရိုင်ရဲချုပ်ကီတီပွန်ခိုဆန်အန်းကအခုလိုပြောပါတယ
်။ကတနီကမှာကောင်ပိစုလက်ထာကเก็บဝတ္ထုပညာในที่เกิดเหตุไม่ว่าจะเป็นจอบซึ่งเป็นอาวุธที่ใช้ทําร้ายผู้ตาย
ครับดูแตกแก่เกเรปอกปลาลุตะติกันปิสิริโกရဲဘက်ကไล่หลั่นสุซี้နေပါတယ်အခုတက်ခံရသူတွေရဲ့အဝတ်စားတွေဖက်နက်တွေနဲ့တခြားတက်တေကန်ပစ္စည်းတွေကျွန်တော်တို့မှာရှိနေပါပြီအခုတော့တက်တေကန်ပစ္စည်းအားလုံးကိုနောက်ထပ်စစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေပါပြီ
အသက်ခံရသူ2ဦးတို့ရဲ့ရုပ်အလောင်းတွေကိုတော့ရင်ခွဲစစ်ဆေးဖို့အတွက်ဘန်ကောက်မြို့ရဲဌာနစီကိုပေးပို့ထားပြီးဖြစ်ပါတယ်ဝင်းကြီးချုပ်ဖရာယွတ်ချန်ဝချာကလည်းကဘာလက်ခီးသွားတွေထိုင်းနိုင်ငံတွင်သွားလာတာမှာသတိရှိကြဖို့ကိုတိုက်တွန်းပြောဆိုပါတယ
်ဘောပေါင်းကြီးနားว่าคนไทยก็รับไม่ได้นะรัฐบาลก็รับไม่ได้แต่สิ่งที่ต้องรอต้อง
คือแลกกันได้เสียไม่ใช่หรอกสุยาก็ดีลูกยักษ์ก็เล่นไม่คันได้หรอกนาวมีเดียรีนี่เนี่ยแหละနိုင်ငံသားတွေကိုဝိုင်းပြီးတော့ရှင်းပြဖို့လိုပါတယ်နေရာဒေသတိုင်းဟာအမြဲတမ်းဘေးကင်းလုံခြုံနေတာမဟုတ်ဘူးဆိုတော့ကိုဒီလူတွေကမသိကြပါဘူးအခုကျွန်တော်တို့နိုင်ငံထဲမှာပြဿနာတွေရှိနေတဲ့အချိန်တွင်အချိန်တိုင်းနေရာတိုင်းကသူတို့အိမ်လိုပဲဘေးကင်းစိတ်ချရတယ်လို့ဒီလူတွေကယူဆနေကြတာပါ
ပဋိပိလောဘနဲ့ခွန်တဲ့ပြည်ထက်ကလာမလိုက
်ဒီဖြစ်ပျက်ပေါ်ဒေသခံတွေကလည်းလုံးဝလက်သက်မခံနိုင်ဖြစ်နေကြပါဘူးအခုဆိုအင်ဂျီအနက်တွေဝတ်ပြီးတော့စန္ဒထုတ်ဖော်နေကြပါတယ်။ပြည်မှုကျူးလွန်သူတွေကိုဖမ်းဆီးနိုင်ဖို့ရဲနဲ့စစ်တပ်ကိုကျွန်တော်အမိန့်ပေးထားပါတယ
်။အခုဗြိတိန်နိုင်ငံသားနှစ်ဦးအသက်ခံရတဲ့ကော့တောင်ကျွန်းဟာဆိုရင်ကဘာလိုက်ခီးသည်တွေလာရောက်လဲပတ်ရာထိုင်းပင်လယ်ခွေ့အတွင်းကကျွန်းကျွန်းဖြစ်ပြီးဒီကျွန်းမှာရှိတဲ့ဟိုတယ်စားတောက်ဆိုင်တွေမှာလည်းမြန်မာရွှေပြောင်းအလုသမားအတော်များများအလုလုကင်နေတဲ့နေရာလဲဖြစ်ပါတယ်။အလုသမားရေးဆောင်ရွက်သူဦးထူးချစ်ကတော့ဒီကိစ္စအပေါ်မှာအခုလိုပြောပါတယ
်။ခါကြလို့ရှင်တော့မြန်မာလူသမားတွေကိုတိုင်ကအလားတူပြည်မှုမျိုးတွေကျူးလွန်တာလဲကျွန်တော်တို့တွေ့ရတာရှိပါတယ်။နောက်တစ်ခုကလည်းဟိုသူတို့ကလည်းလည်းလည်းမျိုးခံရတာရှိတယ်လေ။ကျွန်တော်တို့ပြီးခဲ့တဲ့ဟိုလာတော့ဆိုကျွန်တော်တို့နမပဲမြန်မာအလုသမားနှစ်ယောက်အဲ့လိုရေးရဲဆဲဆဲတတ်ခံလိုက်ရတာရှိတာပဲ။ဆိုတော့အစအလိုမျိုးပေါ့ကျွန်တော်တို့တော့မှအမြဲတမ်းပြောတယ်မြန်မာတွေအသက်ခံရတဲ့အချိန်မှာအစိုးရကတိတ်ပြီးတော့ထိရရမလုပ်တော့ခိုင်းဆွေးရနေတဲ့ကတိတ်ပြီးတော့ဟိုအရေးယူဆောင်ရွက်မှုတွေမရှိဘူး။ကျွန်တော်ခုနိုင်ငံသားနှစ်ယောက်တည်တော့ထိုင်းဝင်းကျုကစားဟိုထောက်ဖို့ပြောလာတာမျိုးတွေကျွန်တော်ကြားရတယ
်။အခုလိုဗြိတိန်နိုင်ငံသားနှစ်ဦးတပ်ဖြတ်ခရမှုနဲ့ပတ်သက်ပြီးမြန်မာရွှေပြောင်းအလို့သမား3ဦးတို့ကိုထိုင်းရဲကစစ်ဆေးမေးမြန်းမှုတွေလုပ်နေတဲ့ကိစ္စကိုတော့ဘန်ကောက်မြို့မြန်မာတန်ယုံကမသိရှိရသေးတဲ့အကြောင်းအလို့သမားတန်အရာရှိက VOA ကိုပြောပါရရှင်။